မြန်မာအစိုးရကနိုင်ငံရေးကျင်းသားတော်တော်များများကိုလွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးပြည်ထောင်နိုင်ငံကအကောင်းမြင်ကြိုဆိုလိုက်ပြီးတော့ဧပြီလ၁ရက်နေ့မှာကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိဖို့အတွက်လည်းပြည်ထောင်နိုင်ငံကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့ပြင်သစ်နိုင်ငံသားဦးဝင်ကြီးဟာဒီကနေ့မနေ့မှာပဲထောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးသတင်းထောက်တွေကိုအခုလိုပြောခဲ့တာဖြစ်တဲ့အပြင်မြန်မာအစိုးရရဲ့ဒီမိုကရေစီပြုပြင်ရေးလုပ်ငန်းတွေပေါ်မူတည်ပြီး EU ဥရောပသမဂ္ဂရဲ့စီးပွားရေးပိတ်ဆို့မှုတွေကိုတဆင့်ချင်းစီရုပ်သိမ်းသွားမယ်လို့လည်းပြင်သစ်နိုင်ငံသားဦးဝင်ကြီးကပြောသွားပါတယ်ဒီသတင်းအပြည့်အစုံကိုတော့မတ်တင်းသီရီယာဆက်ပြောပြမှာပါရှင်
ဟုတ်ကဲ့ပါရှင်ဇန်နဝါရီလ15ရက်တနင်္ဂနွေနေ့မနက်ကပြင်သစ်နိုင်ငံသားဝင်ကြီးအလန်ရှူပေးနဲ့မြမဒီမိုကရေစီခေါင်းဆောင်ထောင်ဆန်းစုကြည်တို့ဟာရန်ကုန်ကထောင်ဆန်းစုကြည်ရဲ့နေအိမ်မှာတနားရီကြော်ကြာတွေ့ဆုံပြီးမြမအရေးကိုဆွေးနွေးပါတယ်ဒီဆွေးနွေးမှုအပြီးသတင်းထောက်တွေကိုနေအိမ်ရှိမှာတွေ့ဆုံစဉ်အတွင်းပြင်သစ်အစိုးရရဲ့လက်ရှိမြန်မာနိုင်ငံအပေါ်သဘောထားတွေနဲ့အတူသူတို့နှစ်ဦးဆွေးနွေးခဲ့ကြတဲ့အခြေအနေတချို့ကိုရှင်းပြခဲ့ကြပါတယ်ထောင်ဆန်းစုကြည်ကတော့ဒီပြင်သစ်ဘာသာစကားနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေတချို့နဲ့ပတ်သက်လို့သတင်းထောက်တွေကိုပြောခဲ့ရမှာတော့
Conscience, y compris des évolutions des nationalités ethniques, les chefs des étudiants de la génération 88.
လူငယ်ချမ်းသာခွင့်နဲ့လွှတ်ပေးတဲ့အထက်အကျဉ်းသား650ကျော်ရဲမှမြန်မာနိုင်ငံဒီမိုကရေစီရေးတွေအတွက်စူးစမ်းရင်းအဖန့်ခံရတဲ့တိုင်းရင်းသားခေါင်းဆောင်တွေ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေအပြင်ရွှေဘာရောင်တော်လှန်ရေးအတွက်မှဖန့်ခံခဲ့ကြရတဲ့ရဟန်းတန်ဃာတွေနဲ့အတူတခြားနိုင်ငံရေးအကျဉ်းသားတော်တော်များများအချင်းထောက်အတွင်းကလွတ်မြောက်လာပါပြီ။ဒါဟာမြန်မာနိုင်ငံဒီမိုကရေစီထွန်းကားရေးအတွက်တိုးတက်တဲ့ပြောင်းလဲမှုတွေလို့လက်ခံထားပါတယ်။ဒါပေမဲ့တိုင်းရင်းသားဒေသငြိမ်းချမ်းရေးနဲ့အတူအမျိုးသားပြန်လည်တည်မြဲရေးတွေမှအားလုံးပါဝင်နိုင်ဖို့အတွက်လည်းလိုအပ်ပါသေးတယ်လို့ပြင်သစ်ဘာသာစကားနဲ့ပြောသွားတာပါမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာတိုးတက်ဖြုတ်ထွန်းစေဖို့အတွက်ပြင်သစ်နိုင်ငံအပါအဝင် EU ဥရောပသမဂ္ဂလိုအဖွဲ့တွေကနှစ်ပေါင်းများစွာကအတူတကွပူးပေါင်းကူညီလာခဲ့ကြတာပါအခုလည်းပဲမြန်မာနိုင်ငံအတွက်ဆက်ပြီးတော့ကူညီကြအောင်မယ်ဆိုတာကိုယုံကြည်ထားပါတယ်လို့တောင်ဆန်းစုကြည်ကပြင်သစ်ဘာသာစကားနဲ့သတင်းတောက်တွေကိုပြောခဲ့တာပါပြင်သစ်နိုင်ငံခြားရေးဝန်ကြီးအလန်ချူပေကတော့တောင်ဆန်းစုကြည်အခုလိုပြင်သစ်လို့ပြောခဲ့တာကိုကျေးဇူးတင်ကြောင်းနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေတချို့အပါအဝင်နိုင်ငံရေးအကျဉ်းသားတော်တော်များများလွတ်လာတာကိုပြည်သက်နိုင်ငံကအကောင်းမြင်ကြောင်းအခုလိုပြောပါတယ
် Madame, je voudrais tout d'abord vous remercier de vous être exprimé en français. Je sais que vous comprenez très bien notre langue. Vous la parlez aussi.
ကျွန်တော်တို့ပြည်သူနိုင်ငံအပါအဝင်ဒီနိုင်ငံတကာကအခုလိုသမရဦးသိန်းစိန်နဲ့အတူမြန်မာအစိုးရရဲ့လက်ရှိလှုပ်ဆောင်ချက်တွေပေါ်အကောင်းမြင်ကြိုဆိုပါရယ်တောင်ဆန်းစုကြည်ကိုရိုင်းဝင်ရောက်ရှင်ပြိုင်ဖို့စီစဉ်ထားတဲ့ဧပြီလ၁ရက်နေ့ကြားဖြတ်ရွေးကောက်ပွဲတွေမှာလည်းလွတ်လပ်ပြီးတော့တရားမျှတမှုရှိဖို့အတွက်ကိုပြည်သက်ကတိုက်တွန်းပါတယ်လို့ဝန်ကြီးအလန်ယူပေးကပြောခဲ့တာပါတိုင်းရင်းသားအဖွဲ့တချို့နဲ့လည်းအအောင်မြင်မြင်သဘောတူနိုင်ခဲ့တဲ့ငြိမ်းချမ်းရေးဆိုင်ရာကိစ္စတွေအပြင်လက်ရှိမြန်မာနိုင်ငံအတွင်းကအပြောင်းလဲတွေဟာဒီမိုကရေစီစနစ်အတွက်အကောင်းဖက်ကိုဦးတည်နေတယ်လို့မြင်ကြောင်းကိုလည်းပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့ရှေ့အလားအလာအတွက်အမျိုးသားပြန်လည်တည်မြဲရေးတွေမှာတိုင်းရင်းသားအလုံးပါဝင်ဖို့လိုတယ်လို့လည်းသူကဆိုပါတယ်။ဒါ့အပြင်ဒီမြန်မာနိုင်ငံပေါ် EU အဖွဲ့ရဲ့စီးပွားရေးပိတ်ဆို့တံခတ်ထားမှုအခြေအနေနဲ့ပတ်သက်လို့သတင်းတောက်တယောက်ရဲ့အမေကိုပြင်သစ်နိုင်ငံသားရေးဝန်ကြီးအလန်ယူပေးကပြန်ဖြေရမှာတော့
L'Union européenne et la France ont été toujours très attentives. Nous verrons comment adapter nos relations avec
မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုအခြေအနေတွေပေါ်မှာမူတည်ပြီးတော့ပြင်သစ်အပါအဝင် EU ဥရောပသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုတဆင့်ချင်းစီချော့ချသွားမှာပါလို့သတင်းတောက်တွေကိုဖြေခဲ့ပါတယ်။အဲ့ဒီနောက်ပိုင်းတော့ပြင်သစ်ကလာကြတဲ့သတင်းတောက်တွေကိုဒေါ်ဆန်းစုကြည်ကတိသက်တွေ့ဆုံခဲ့ပါတယ်။ဒါ့အပြင်ဒေါ်ဆန်းစုကြည်ကိုပြည်သစ်နိုင်ငံကအမြင့်ဆုံးဂုဏ်ထူးဆောင်ပွဲ Legion of Honor ဆုပေးပွဲခန်းနာကိုလည်းဒီနေ့ညနေကရန်ကုန်မှာရှိတဲ့ပြင်သစ်တပ်အမတ်ကြီးရဲ့နေအိမ်ခြံဝင်းအတွင်းမှာကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ပြင်သစ်နိုင်ငံအဝင်ကြီးအလန်ရှူပေးဟာမနေ့ဖန်တနင်္လာနေ့မှာတော့သမရဦးသိန်းစိန်နဲ့အတူအစိုးရအဖွဲ့ကတာဝန်ရှိသူတချို့နဲ့နေပြီးတော့မှတွေ့ဆုံမှဖြစ်တယ်လို့ဒါဟာပြင်သစ်အစိုးရအဖွဲ့ထဲမှာအဆင့်မြင့်ဆုံးအရာရှိတဦးရဲ့ပထမဦးဆုံးသမိုင်းဝင်မြန်မာပြည်ခီးစဉ်တစ်ခုလည်းဖြစ်ပါရဲ့ရှင်